Ukraine ရဲ့ပင်လယ်နက် data ကိုဖျက်ပြီးတော့ကောက်နှံတင်ပို့မှုကို Russia ကလက်မခံတဲ့အတွက်ကမ္ဘာတစ်လုံးမှာစစ်နေရကပြဿနာပေါ်လာမှာကိုဟန်တားတဲ့အနေနဲ့လိုအပ်တဲ့နိုင်ငံတွေအတွက် Russia ကနေကောက်နှံတွေရောင်းချတာဒါမှမဟုတ်အလကားပေးတာတွေလုပ်မယ်လို့ Russia သမ္မတ Vladimir Putin က St. Petersburg မှာနှစ်ရက်ကြာပြုလုပ်တဲ့အစည်းအဝေးဖွင့်ပွဲမှာ Africa ခေါင်းဆောင်တွေနဲ့ကိုယ်စားလှယ်တွေကိုပြောကြားလိုက်ပါတယ်
Наша страна будет и далее, в том числе и своими гуманитарными поставками.
Russia ကအထူးသဖြင့်လူသားစာနာမှုအကူအညီတွေကိုပေးပြီး data ring ကအကူအညီလိုအပ်နေတဲ့နိုင်ငံတွေကိုဆက်ပြီးပံ့ပိုးပေးသွားမှာဖြစ်ပါတယ်။မျှတာတဲ့စနစ်နဲ့ကောက်နှံဖြည့်ဝင်မှာဖြစ်ပြီးတော့ကမ္ဘာစာနာရေးခါပြဿနာမပေါ်အောင်အတက်နိုင်ဆုံးလှုပ်ဆောင်သွားမယ်လို့ပြောထားတာပါ။ကမ္ဘာအဆင်အယုံနိုင်ငံတွေမှာကြုံတွေ့လာနိုင်တဲ့စာနာရေးခါပြဿနာတွေဖြေရှင်းပေးမယ်ဆိုတဲ့ Russia သမ္မတပြောကြားချက်ကို American သမ္မတ AMU ကတော့လက်မခံပါဘူး။စားတောက်ကုန်ဈေးနှုန်းတွေမတိမငြိမ်ဖြစ်လာတဲ့အကြောင်းရင်းပြင်သူတို့နိုင်ငံတွေကိုစားတောက်ကုန်နဲ့ကောက်နှံတွေမရောက်နိုင်ပဲငတ်မုတ်ခေါင်းမမှုပြဿနာပိုကြီးလာတာသူ့ကြောင့်လို့ပြောရမျိုးဖြစ်နေတယ်လို့အမေရိကန်မျိုးသားလုံခြုံရေးအကြံပေး John Kirby က VOA ကိုပြောပါတယ်ဒီလိုဖြစ်နေတာဟာရုရှားနဲ့သမ္မတပူတင်ကြောင့်ဖြစ်တဲ့အတွက်သူ့အနေနဲ့ဒီနိုင်ငံတွေကခေါင်းဆောင်တွေပေါ်မှာယူသားဖို့လိုတယ်လို့လည်းပြောပါတယ်ယူကရိန်းကကောက်နှံတွေပင်လယ်နဲ့ကိုဖျက်ပြီးပို့နေတဲ့သဘောတူညီချက်ကိုဆက်ပြီးတက်တန်းထိုးဖို့အတွက်ပြီးခဲ့တဲ့သတင်းပတ်တည်းမှာပဲရုရှားဘက်ကညှင်းဆို့လိုက်တာပါဒါပြန်ပင်လယ်နဲ့ထဲဖြတ်တဲ့နဲ့ဘယ်တင်ဘောကိုမဆိုယူကရိန်းတွက်လက်နဲ့တင်ပို့နိုင်တယ်လို့တတ်မှတ်ပြီးတော့တိုက်ခိုက်မယ်လို့လည်းရုရှားဆိုတာကကြေညာခဲ့တာဖြစ်ပါတယ်